လေးရှားနိုင်ငံစီလံကောပြည်နယ်တဲကမလေးရှားရေးပိုင်တဲ့ထဲမှာမလေးရှားတင်မောပေါ်မှာတရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာတင်မောသား14ဦးကိုရေးချောင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံစီလံကောပြည်နယ်တဲကမလေးရှားတင်မောပေါ်မှာတရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာတင်မောသား5ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းမလေးရှားနိုင်ငံကွာလာလမ်ပူကဦးစိုးထက်သိန်းကအခုလိုပြောပါတယ်
။ဒီလိုဖြစ်နေတာတော့ကျွန်တော်တို့ဒီပုတ်ကလန်ကျွန်တော်တို့ဆောင်းလိုက်တော့ဒီလိုပေါ့နော်။ဒီမလေးရှားရေးပိုင်နဲ့ဟိုဒါသက်သမိုင်းတော့ဝင်းကျင်ပါဒါတရားမဝင်ငါးဆန်းလေးကိုဖမ်းဆီးနေတဲ့အခါမျိုးမှာဒီလောက်တော့ငါ့ကိုအဖမ်းခံရတယ်ဖြစ်တယ်ပါဘာကြီး။ငါဖမ်းတဲ့မောပေါ်မှာပေါ့နော်။မြန်မာရေလောက်တော့ငါ့ကိုတော့ဒါပြောဆိုရင်တရားမဝင်ပေါ့နော်။ဒီအလုံးအသာပေါ်ကငါဖမ်းလုပ်ငန်းလောက်တိုင်းမို့မလေးရှားနိုင်ငံထဲမှာနေတိုင်းမို့တရားဝင်ထောက်တာမရှိတဲ့အတွက်ကြောင့်မို့အဖမ်းခံရတာပါ။အဖမ်းခံရတဲ့လူတွေကတော့အသက်16နှစ်ကနေ46နှစ်အကြာသက်ရွယ်ရှိတယ်လို့ထုတ်ပြန်လာပါတယ်။ဟုတ်ကဲ့လား။အမဒီဟိုလားဆလံကောင်းရေကြောင်းညွန်ကြားရေးမှုကြောင့်ကနေပြီးတော့မှထုတ်ပြန်လာတာပါနော်
။အခုဆိုရင်မလေးရှားပင်လယ်ပြင်မှာလည်းအဖမ်းအစည်းတွေများနေတယ်လို့မလေးရှားတနိုင်ငံလုံးမှာတရားမဝင်နိုင်ငံသားတွေကိုအဖမ်းအစည်းတွေလုပ်နေတယ်လို့လည်းပြောပါတယ်။
မာတော့ငါးဖက်လုံးလဲလုံးတဲ့နေရာမှာတော့ပင်လယ်ပင်မှာတော့ထိုင်ငါးဖက်ငါးဖက်တင်မောတွေလည်းရှိတယ်လို့အင်းတို့ငါးဖက်တင်မောတွေလည်းရှိတယ်ပြီးတော့ဒီဥစ္စာတွေလည်းရှိတယ်မလေးငါးဖက်တင်မောတွေလည်းရှိတယ်အခုတို့ဖန်စီရေးယူလိုက်တယ်ဆိုတဲ့ဟာတော့ဒါမလေးငါးဖက်တင်မောပေါ်မှာအလုံးလုံးနေတဲ့ဥစ္စာပေါ့နော်တရားမဝင်လောက်တာမြန်မာငါးဦးဖန်စီရေးယူလိုက်တာပါနော်အဓိကတော့များတော့အပြင်လူနေအိမ်ရာတွေကိုဖမ်းတာပေါ့နော်ဒီကွန်ဒိုတွေအပါတ်မန့်တွေပြီးတော့ဖလက်တွေပေါ့နော်ကျွန်တော်အဲ့ဒီမှာနိုင်ငံသားတွေပြောဆိုရင်အများစုနေထိုင်ရတဲ့နေရာတွေပြီးတော့ဒီခြံနေမလေးရှားနိုင်ငံသားတွေကနေ complain လုပ်တဲ့နေရာတွေပေါ့နော်ဒီနေရာတွေကိုအဓိကတော့ပြင်မှတ်ထားပြီးတော့ဖန်တီတီးနေမှုဖြစ်နေဖြစ်နေတာပေါ့နော
်ပီရက်ရေချောင်းညွှန်ကြားရေးမှုမိုဟာမက်ဟန်ဘလီဦးဆောင်တဲ့အဖွဲ့ဟာဇန်နဝါရီလ9ရက်နေ့ကပဲပီရက်ရေပြင်မှာမတင်ကားပွဲရငါးဖက်နေတဲ့နေနေစည်းကိုစစ်ဆေးခဲ့ရမှာလေပေါ်မှာအသက်28နှစ်နဲ့49နှစ်ကြားရှိတဲ့မြန်မာနိုင်ငံသား3ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။ကူလာကူရာကီရေပြင်မှာလည်းမြန်မာနိုင်ငံသား6ဦးကိုဖမ်းဆီးမိခဲ့တဲ့အကြောင်းဒီနေ့လည်းတရားမဝင်မြန်မာတင်မောသား14ဦးကိုဖမ်းမိခဲ့တာဖြစ်ပါတယ်။သူတို့ကတော့ငါးလုပ်ငန်းဥပဒေပုံမှန်ရှစ်ခွေနဲ့အေးအေးယူသွားမယ်လို့လည်းမလေးရှားကမ်းခြေဆောင်တပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်ရှင်။